VOA မြန်မာပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်ကျွန်မဆုမြတ်မောင်မမြန်မာနိုင်ငံမှာ COVID-19 ကာယရောဂါဖြစ်နေချိန်လူမှုကွန်ရက်တွေပေါ်မှာအမုန်းတရားအခြေခံတဲ့ပြောဆိုရေးသားမှုတွေပိုများလာတယ်လို့ Synergy လူမှုသဟဇာတဖော်ဆောင်ရေးအဖွဲ့အမှုဆောင်ဒါရိုက်တာကိုသက်ဆွေဝင်းကပြောပါတယ်ရွေးကောက်ပွဲကျင်းပဖို့ရှိတဲ့ချိန်မှာအခုလိုအမုန်းစကားတွေကိုအစိုးရကအသေးချာကင်တွယ်ဖို့လိုအပ်တယ်လို့သူကပြောပါတယ်ဘလို့ကိစ္စမျိုးတွေနဲ့ပတ်သက်လို့အမုံပွားရေးသားမှုတွေများနေတယ်ဆိုတာကိုကိုသက်ဆွေဝင်းကိုဆက်သွယ်မေးထားပါတယ
်ဒီရက်ပိုင်းပေါ့နော်ဒီ9ရက်လောက်ဒီမှာကိုဗစ်2မျိုးပြောင်းလာတွေ့ရတယ်ဗျာဟုတ်ကဒီပြီးခဲ့တဲ့ဒီ3ရက်လောက်ဒီ4ရက်လောက်ကာလတုန်းကကျတော့ကျွန်တော်မိထီလာမှာဖြစ်သွားခဲ့တဲ့ဒီပြိပိခကိစ္စအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီဗုဒ္ဓဘာသာဝင်ရင်ဆရာဝင်တယောက်ကနေပြီးတော့ဘုန်းကြီးတွေကိုဖော်ကားတဲ့ free ပုံကမျိုးဒီပြဿနာကြီးဖြစ်ကြတဲ့ဟာမျိုးရှိတယ်အဲ့တော့ဒီဗုဒ္ဓဘာသာတွေအချိန်ချင်းပြန်ပြီးတော့ပြောကြဆိုကြပြဿနာကြီးတက်ကြတယ်အဲ့လိုမျိုးနဲ့ပတ်သက်ပြီးတော့မုန်းစကားတွေဖြစ်ခဲ့တယ်။အခုရကနေပြီးတော့အစ်ပြထမ်းမဲ့ဒီဟိုကကျောင်းသူဆောင်ဒီမှာအစ်ပြထမ်းမဲ့ sex education နဲ့ပတ်သက်ပြီးတော့ဒီ online မှာစာပြီးတော့အငင်းကုန်ပြီးဖြစ်ကြတယ်။အဲ့ဒီအချိန်ဒီမှာပဲ progressive ဖြစ်တဲ့အုပ်စုနဲ့ conservative ဖြစ်တဲ့အုပ်စုနဲ့ဒီ online မှာစာပြီးတော့ပြောကြဆိုကြတာဖြစ်တဲ့မုန်းစကားတွေအရေးအစားတယ်ခင်ဗျာ။တော့ဒီဟာ covid နဲ့တော့ဒါလည်းကြီးမဆိုင်ဘူးတော့ဒါလည်း covid ကာလမှာအနေရရှိရနေတာတခုအနေနဲ့ကျွန်တော်မြင်လာရတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့မိထီလာမှာဆိုလို့ရှိရင်လည်းဒီအရင်တော့ဒီမဘာသာအဆက်အနွယ်ကြီးကနေပြီးတော့လာပြီးတော့လှုပ်ဆော်ချားတဲ့ဟာတွေ့လေကျွန်တော်တို့တွေ့ရတယ်။ဒါ online မှာလည်းသူတို့ရေးချခဲ့တဲ့ screenshot တွေလည်းကျွန်တော်တို့တွေ့ရပေါ့နော်အများကြီးပဲရှိရတယ်။အဲ့ဒါနဲ့ဒီတိုင်းနဲ့ချင်းတလားကြော်ကြော်လောက်ရှိပြီပေါ့လေတလားကြော်နှစ်ခါလောက်ရှိလာရဲ့ကိစ္စကတော့ဒီဟိုက Christian တရားဥပဒေဒေးဗစ်လာကိစ္စ။အဲ့တော့ဒီဒေးဗစ်လာကိစ္စကိုအကြောင်းပြုပြီးတော့ online မှာကဒီဘာသာရေးကိုအခြေခံပြီးတော့လုပ်တဲ့အမုံတရားတွေဒီအမုံစကားတွေတော်တော်များများဖြစ်နေကြကြပြီအဲ့မှာတစ်ဖက်နဲ့တစ်ဖက်နဲ့ဆိုတော့ဒီခေါက်နေထူးဆန်းတဲ့ဟာဘာလဲဆိုတော့ဒေးဗစ်လာကိုအကြောင်းပြုပြီးတော့ခရစ်ယာန်ကိုတိုက်ကြတာပေါ့နော်အဲ့ဟာမှာကဟိုကနှစ်ပိုင်းပါတွေ့ရလေဆိုတော့မော့စကင်မီဒီယာလေးဝိုင်းပြောကြတယ်ဗုဒ္ဓဘာသာတွေလည်းဝိုင်းပြောကြတယ်သူအရင်တုန်းကပြောခဲ့တဲ့ဒီတရားဟောထားခဲ့တဲ့ဗီဒီယိုဖိုင်ရှိတယ်ဒီတခြားသောဘာသာတွေကိုဒီ challenge လုပ်တာမျိုးပြောတာမျိုးတွေလုပ်ထားခဲ့တဲ့ဗီဒီယိုဖိုင်နည်းနည်းဖောင်းထားတဲ့ဗီဒီယိုဖိုင်ရှိတယ်အဲ့ဒီဟာတွေကပါထက်တက်လာတဲ့အခါကျတော့ဒီဒေးဗစ်လာကဒီမကောင်းတဲ့လူဆိုတဲ့ပုံစံမျိုးနဲ့ပုံဖော်ရပြီးတော့ဝိုင်းပြောတာတွေကရံများလာတယ်။အဲ့ဒီလို coffee အောက်မှာ solution ကခရစ်ယာန်ဖြစ်တယ်လို့ထင်ရတဲ့လူတွေနဲ့ခရစ်ယာန်မဟုတ်ဘူးလို့ထင်ရတဲ့လူတွေနဲ့ကြားထဲမှာဒီ online မှာပဋိပက္ခတွေတော်တော်များတက်လာတာတွေ့ရတယ်။အဲ့တော့ဒီဟာကဘာသာရေးပဋိပက္ခဖြစ်ဖို့အတွက်သွားတဲ့လမ်းကြောင်းတွေလို့ကျွန်တော်အနေနဲ့ယူဆစိတ်ပြရတယ်ပေါ့နော်။
အဲ့တော့ဒီမှာဒီမြန်မာနိုင်ငံဆိုတာကဟိုဗုဒ္ဓဘာသာအများစုရှိတဲ့နိုင်ငံဖြစ်ပါတယ်ဆိုတော့ဒီအစိုးရဘက်ကဒီအာဏာပိုင်တွေဘက်ကကင်တွဲနေရမှာရောဒီမျက်မျက်တတပေါ့နော်ကင်တွဲနိုင်ဖို့ခက်ခဲနိုင်တယ်လို့ရောမြင်လားရှင
်ကျွန်တော်တို့အဲ့ဒီဟာကစိတ်ပူရတယ်ဒီစောင့်ကြည့်ရမယ့်အနေအထားပေါ့နော်ဘာလို့လဲဆိုတော့ဒီမိထီလာဒီဖတ်မှာဆိုလို့ရှိရင်လူများတဲ့ဖွဲ့ပုံစံမျိုးပေါ့နော်ဗုဒ္ဓဘာသာချင်းချင်းဖြစ်တဲ့ပြဿနာအဲ့တော့ဒေါ်လာထွက်နေလူကြီးတို့ကထုံးပြတိုင်းတွေပေါ်လာတယ်အဲ့တော့ပျက်သနာရှာတာမျိုးကြီးရိုက်ပုံတွေဆိုတာမျိုးတွေပျက်သနာရှာဖို့ကြီးလောက်တာမျိုးတွေတွေ့ရတယ်။ဒါပေမဲ့ white ထိုင်းနိုင်ငံတွေကြောင့်မို့လို့ဖြစ်ဘာမှပျက်သနာကြီးမှမဖြစ်သွားခဲ့ဘူးပေါ့နော်။အဲ့တော့ဟိုကအစိုးရရဲ့ကင်တွေဖြည့်ရှင်းမှုကအခေအားကျတယ်။အဲ့တော့ဒီတရားမျှတမှုတစ်ခုကိုပေါ်ဆောင်တဲ့နေရာမှာတော့ဒီကြောသားရင်သားမခွဲခြားဘဲနဲ့ဗလိုက်မှုရှိပဲနဲ့လုပ်နိုင်ဖို့လိုတယ်။ဒါလည်းကျွန်တော်အမြဲတမ်းတိုက်တွန်းတောင်းဆိုနေတဲ့ဟာပဲပေါ့နော်။သို့သောလူတွေကတော့ပြက်ဆုံးပြက်ဟုတ်ကဲ့လေဒီဒါတော့ဆုံးဖြတ်ချက်ဆိုတာလေဆိုရလို့လေဟောတကယ်တော့တရားရုံးကနေပြီးတော့တရားသူကြီးကဆုံးဖြတ်မယ်ဒီစာပေါ့အဲ့တော့ဒီလုံးလိုက်တဲ့ဆုံးဖြတ်ချက်တစ်ခုပေါ်မှာမူတည်ပြီးတော့ဒီရအောင်လေးလမ်းရှာပြီးတော့ပြဿနာရှာမယ်လူကြီးကတော့ရှိနေဦးမှာတရားတယ်အဲ့တော့တရားတွေကိုဘယ်လိုမျိုးကိုင်တွေဖြည့်ရှင်းမှာလဲဆိုတဲ့ဟာကိုတော့ဒီအစိုးရကဒီအခုလေးကဂျူပြီးစဉ်းစားထားရမယ်လို့ထင်တယ်ဒီလူတော်ပင်တာနေကြီးကြီးဒီအမှုတရားဖြန့်တဲ့ကိစ္စတွေပြောရလို့ရှိရင်ဒီပဋိပက္ခဖြစ်အောင်ဖန်တီးမဲ့ကိစ္စတွေကတော့ဒီလမ်းမောင်းပုံနဲ့ဖြစ်လာပါပါအဲ့တော့အဲ့ဒီဟာတွေကိုအစိုးရအနေနဲ့မဖြစ်မနေစည်းကြီးကြီးထားပြီးကြိုင်လွယ်ဖို့လိုတယ်ပြီးတော့အရက်ဘက်ဖွဲ့စည်းတွေနဲ့ဒီတေချာညီနိုင်ပူပေါင်းဖော်မြဖို့လည်းလိုနေပါပြီ
အခုလိုမျိုးဒီအမုံစကားတွေပြန့်လာကများသောအားဖြင့်ဒီ Facebook လူမှုကွန်ရက်ပေါ်မှာပြန့်လာပေါ်လို့ဆိုတော့ Facebook ရဲ့ကဏ္ဍကရောဘယ်လိုမြင်ရပါလဲရှင်ဟိုသူတို့ရဲ့ကြိုက်တွယ်ပုံကိုရောဘယ်လိုမြင်ရလဲရှင
် Facebook ကကျွန်တော်နားလည်ဆိုတော့လုံနေတာပဲရှိတယ်နော်ခုဒီလိုသူ content moderation တွေသူလုပ်နေလို့ media နဲ့လုပ်တယ်သူလူတွေကို divide employ လုပ်ပြီးတော့လုပ်နေတာမျိုးရှိတယ်သူတွေထားပြီးလုပ်နေတာမျိုးရှိတယ်ဒါပေမဲ့အခုထိကတော့ဘာရချင်းဂျင်းနဲ့လောက်တဲ့အနေထားကြီးမရှိနေသေးဘူးဒီကျွန်တော်တို့ဒီ activist တွေကြားထဲမှာတော့တချို့ group တွေ share လိုက်လို့ရှိရင်ဖြုတ်ခံရတာ ban ခံရတာမျိုးတွေလည်းကြုံရမျိုးတွေရှိလို့ပဲဒီ among group တွေကိုသေချာထိထိရောက်ဓာတ်ဖိနိုင်မှုကတော့မမှန်သေးဘူးဒါပေမဲ့လုပ်တော့တော့အရင်ရက်ဆိုင်တွေပို့ပြီးတော့ထိရောက်လာတာတော့တွေ့ရတယ်သို့တော့ဒီတရားခံတော့ကျွန်တော်တို့ဂျင်းနဲ့လောက်တဲ့အနေထားမဟုတ်နေသေးဘူးဒါတော့သိကြရတယ် အဲ့ဒီကြားထဲမှာလည်းကျွန်တော်တို့ဒီအရေးပဲဖွဲ့ကြီးနေဒီ Facebook ကတာဝန်ရှိတဲ့လူတွေနဲ့ပုံပြီးကွန်ဖန်မှုတွေမြင့်မှု
စနေဂျီလူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့အမှုဆောင်ဒါရိုက်တာကိုသက်ဆွေဝင်းကိုမေးမြန်းခဲ့တာဖြစ်ပါတယ်ရှင်ကျွန်မဆုမြတ်မော်ပါ